ဒီကနေ့ February လ8ရက်နေ့မနေ့ပြန်9ရက်နေ့တွင်မှာရန်ကုန်လေစိတ်ကိုတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်စာသဆောင်ကိုထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကရရှိခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်မှုတံပြန်ရေးကျွမ်းကျင်သူတွေကအလာရဲ့သားတော်များလို့ဆိုထားတဲ့စီရစာဟာချင်းချောက်စာအစ်အမှန်မဟုတ်ဘူးလို့ဆိုပါတယ်။ဒီအကြောင်းစုံကိုတော့ဘန်ကောက်ယုံကနေမဆုမြတ်မောင်ကစုံစမ်းထားတာမို့ဆက်ပြောပြပါအောင်ရှင်။
ဟုတ်ပါတယ် February လ8ရက်ဗုဒ္ဓဟူးနေ့နဲ့9ရက်ကြာသပတေးနေ့တွေမှာရန်ကုန်လေစိတ်ကိုစိုက်ကပ်မဲ့မြန်မာလေကြောင်းလိုင်းကိုအသုံးပြုပြီးတော့တိုက်ခိုက်မှုလုပ်မယ်ဆိုတဲ့စာကိုဘန်ကောက်မှာရှိတဲ့မြန်မာတပ်ရုံးကလွန်ခဲ့တဲ့တစ်ပတ်လောက်ကရရှိခဲ့တာဖြစ်ပါတယ်ပြည်ပသူတွေကသူတို့ကိုသူတို့ Sons of Allah အလာရဲ့သားတော်များလို့ဆိုထားပါတယ်ဒီစာကိုသက်ဆိုင်ရာနဲ့နိုင်ငံတကာကအကြမ်းဖက်မှုတံပြန်ရေးဆိုင်ရာကြွန့်ကျင်သူတွေကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်မှာဒီစာဟာတကယ့်အကြမ်းဖက်သမားတွေစီကပေးပို့တဲ့စာအစစ်အမှန်မဟုတ်ဘူးလို့အတည်ပြုခဲ့တဲ့အကြောင်းအပြည်ပြည်ဆိုင်ရာမြန်မာလေကြောင်း MAI ဘန်ကောက်ရုံးအကြီးအကဲက VOA မြန်မာပိုင်းကိုပြောပြပါဗျ။တ
ိုင်ယုံကနေကွာကျွန်တော်တို့ inform လုပ်ထားတဲ့အနေအရတရားသက်ဆိုင်ရာအာဏာပိုင်နဲ့ဒီဟို counterterrorism ကိုကြွန့်ကျင်တဲ့ American Embassy နဲ့Israel embassy အတူတိုင်းလို့ကြောင်းကြားထားတယ်။အဲ့ဒါတကယ်ဟာမဟုတ်ဘူးဆိုတော့ US embassy နဲ့ Israel embassy အတူတူပြေးထားပါတယ်လို့ပြောပါတယ်ဆိုင်ကော
။ဘန်ကောက်မြန်မာတန်ယုံကချင်းချောက်စာရရှိခဲ့ပြီးတဲ့နောက်မှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုကြောင့်အဲ့ဒီရက်ပိုင်းတွေမှာ MAI လေကြောင်းလိုင်းကလေယာဉ်တွေကိုမစီးဖို့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝန်ထမ်းတွေကိုကုလသမဂ္ဂကရုံးတွင်းအကြောင်းကြားစာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ MAI ဘန်ကောက်ရုံးအကြီးအကဲကတော့လောက်ကျန်ချင်းချောက်စာရဲမှာအထူးကရန်ကုန်လေစိတ်ကိုတိုက်ခိုက်မယ်လို့ပြောထားတာလို့အခုလို့ရှင်းပါတယ်
ကျွန်တော်ပြောနေတာအဲ့ဒီစာရဲမှာရေးထားတဲ့ဟာတော့သူကရန်ကုန်လေစိတ်ကိုဆိုပြီးတော့ဆက်လုပ်တယ်ဆိုပြီးတော့ပဲပြောတာပါအဲ့တော့မြန်မာ Airways International လို့မပါဘူးတော့လေဒါပဲအဲ့ဒီဟာကိုမြန်မာ Airways Commercial Flight နဲ့တည်သွားမယ်ဆိုပြီးတော့ရေးထားတယ်ဘယ်ကတည်မယ်လို့လည်းမရေးထားဘူးဘယ်ကလာမယ်လို့လည်းမရေးထားဘူးဘာမှလည်းမပါတဲ့ဟာတခုပေါ့နော်ရက်ကတော့ကျွန်တော်တို့၈ရက်နဲ့၉ရက်ဆိုပြီးသူတို့ကပြောထားတယ်
မြန်မာတန်ယုံကရရှိတဲ့ချင်းချောက်စာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရဲ့ဝင်ကြီးဌာနနဲ့ Thai CID ရဲ့ဌာနတို့ကိုလည်းတန်ယုံကအကြောင်းကြားထားတယ်လို့တန်ယုံနဲ့နှိစက်တဲ့သတင်းရက်ွက်ကနေသိရပါဗျ။ဒီစာဟာအစ်စ်အမှန်မဟုတ်တဲ့အတွက်စိုးရိမ်စရာမရှိဘူးလို့ကျွမ်းကျင်သူတွေကအခုနောက်ဆုံးအသိပေးထားတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတိုက်ခိုက်မှုလုပ်မယ်ဆိုတဲ့ချင်းချောက်စာရရှိတာဟာဦးသိန်းစိန်အစိုးရလက်ထက်မှာသိရတဲ့လောက်ပထမဆုံးဖြစ်ပါတယ်ရှင်။